ထောင်စန်းစုကြည်နဲ့ဦးဝင်းမင်းတို့ကိုဆွဲဆိုထားတဲ့အမှုတွေထက်ကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့ဆက်သွယ်ရေးဥပဒေပုံမှန်66ခုနှစ်တို့နဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်းကိုနှစ်ဖက်လျှောက်လက်ချက်တင်ပြီးတော့ရှေ့သတင်းမှတ်တဲ့တရားရုံးဆုံးဖြတ်ပွဲရှိနေပါတယ်ဒီကနေ့တရားခွင်ကြားနာမှုအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့မှတ်ခင် အမှုသုံးမှုနဲ့ဥဝိမြင့်အမှုတမှုစုစုပေါင်း၄မှုကိုနေပြည်တော်ကတည်တံ့တရားရုံးမှာဒီကနေ့ဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။နောက်တစ်ပတ်ရုံးချိန်မှာတော့အမှုနှမှုကိုစွဲချက်တင်တဲ့မတင်တရားရုံးကဆုံးဖြတ်ဖွယ်ရှိတယ်လို့တောင်ဆန်းစုကြည်ရဲ့ရှေ့တွင်ဒေါ်မင်းမင်းစိုးက VOA ကိုပြောပါတယ်။
သမားကိုဆွဲထားတဲ့တဘာဝပြီးအမှုအနေနဲ့ပတ်သက်ပြီးစက်ပြက်လျှောက်လဲခြင်းနှစ်ဖက်ကြားနာပါလေဒီနေ့ပြီးတော့နောက်၄ရက်၁၀လ2021တနင်္လာနေ့ကိုဆွဲချက်အမိန့်ချမယ်ဆိုပြီးတော့မှအချိန်နဲ့ပါတယ်ပြီးအမိန့်ကိုဆွဲထားတဲ့တဘာဝပြီးအမှုနဲ့အမှုအတွက်ပြည်လူပြတ်တဲ့နှစ်ဦးကိုကျွန်တော်တို့ဖြစ်ပါတယ်ရှင်နောက်ယုံချင်းမှာကတော့စက်ပြက်လျှောက်လဲခြင်းနှစ်ဖက်ကြားနာမှာဖြစ်ပါတယ်ပြီးတော့ပုဂ္ဂိုလ်တင်းကိုဥပ္ပါရှင်နဲ့ပတ်သက်ပြီးအမိန့်ကိုဆွဲထားတဲ့အမှုအတွက်ကရဖြင်ပတ်တုံးကမှုလည်းဥပ္ပယာရှိရနေပြီးတော့နောက်တို့တက်တီလျှောက်ထားတာရှိပါတယ်အဲရှိထားတဲ့အပေါ်မှာနောက်တို့တက်တီလျှောက်ထားခြင်းအပေါ်မှာနှစ်ဖက်လျှောက်လဲကျဒီနည်းကိုကြားနာတာဖြစ်ပါတယ်လျှောက်လဲကျကြားနာပြီးတော့နောက်ယုံကြည်မှာကတော့သူကအဲ့ဒီလျှောက်နောက်တို့တက်တီလျှောက်ထားတဲ့အပေါ်မှာအမိန့်ချမှာဖြစ်ပါတယ်ရှင
်ဒေါ်ဆန်းစုကြည်ကိုနေပြည်တော်မှာဆွဲဆိုထားတဲ့ကနဦးအမှု၅မှုရဲကမှဒီကနေ့မှာပို့ကုံတွင်းကုံဥပ္ပယပုံမှာရှိဆက်သွေးဥပ္ပယပုံမှာ69တဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့အမှုတမှုစုစုပေါင်းသုံးမှုကိုစစ်ဆေးခဲ့တာပါဒေါ်ဆန်းစုကြည်ကိုပို့ကုန်တွင်းကုန်ဥပဒေပုံမှန်7နဲ့ဆွဲဆိုချက်အပေါ်မှာနောက်တိုးတက်တည်တင်ဖို့လှုပ်ဆောင်တာတွေရှိတယ်လို့ဆက်သွယ်ရေးဥပဒေပုံမှန်69နဲ့ပတ်သက်လို့လည်းပြစ်မှုမကျူးလွန်တဲ့အကြောင်းတက်တည်တင်သွင်းဖို့လှုပ်တာကိုတရားလိုဘက်ကကန့်ကွက်တာကြောင့်တင်ခွင့်မရခဲ့ပါဘူးဒီလိုတရားရုံးဆုံးဖြတ်ချက်အပေါ်မှာတော့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကမှတ်ချက်စုံတရားပေးဖို့ညင်ပါတယ်ဒေါ်ဆန်းစုကြည်ဘက်ကခုခံခြေပပေးနေတဲ့ရှင်းနေဦးကြည်ဝင်းကတော့အမှုကျူးလွန်တာမရှိတာကိုပေါ်လွင်အောင်စစ်ဆေးနိုင်တယ်လို့အမှုနဲ့ပတ်သက်လို့ဥပဒေအရလွတ်မြောက်အောင်လုပ်သွားမယ်လို့ပြောပါတယ်
။လက်ရှိကပစ္စည်းတွေကလည်းပဲဒေါ်ဆန်းစုကြည်ကပြင်နာပေါ်ဘူးရှာဖို့ပုံစံနဲ့ပြင်နာလဲဒေါ်ဆန်းစုကပြင်နာပုံစံဒါကြီးပုံစံတော့ပေါ်နေတာပဲ။မျိုးလေးချက်ကတော့ဒီလိုလေကိုရှင်းနေဆိုတော့ကိုအမှုကိုအမှုတွေအပြည့်မရှိဘူးဆိုတော့ပေါ်ကြအောင်ဆက်မှာလေ။သူကသူကလည်းအပြည့်မရှိဘူးဒီပစ္စည်းတွေသူလည်းမသိဘူးသူဝယ်တာလည်းမဟုတ်ဘူးသူကိုင်တာလည်းမဟုတ်ဘူးလေ။ဒါရှင်းနေတဲ့အခါကျတော့ဒါသူပြောတဲ့ဟာကိုတော်ရုံစစ်တာလေသက်တည်ကိုပြီးတဲ့အခါကျတော့သက်တည်ကဘုဘူးကြီးဘုဘူးကြီးကပြီးတာဟုတ်တယ်ဒီပစ္စည်းတွေကသူတို့တက်မတော်နဲ့တာဝေဥပြီးတဲ့ကြီးကိုင်နာလို့ပြောထားတယ်လေ
မနေ့ကစက်တင်ဘာလ28ရက်နေ့ကျရင်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရသသက်ကြီးပုံမှ905ခါခွေနဲ့တဘာဝပြည်နယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှ25တို့အတွက်ဆက်လက်ကြားနာစစ်ဆေးဖို့ရှိပါတယ်ပြီးခဲ့တဲ့အပတ်တုန်းကတော့တရားရုံးကနေတောင်ဆန်းစုကြည်ဦးဝင်းမြင့်နဲ့ဒေါက်တာမျိုးအောင်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားစေတဲ့ရသသက်ကြီးပုံမှ905ခါခွေနဲ့ဆွဲချက်တင်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဘော်တောင်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကတရားရုံးအစစ်အစစ်ကိုပြင်ဆင်ချက်တင်ဖို့ကြိုးစားနေပါတယ်။တောင်ဆန်းစုကြည်ကိုအကြမ်းလိုက်စားမှုနဲ့မန္တလေးမြို့မှာတရားစွဲထားတဲ့အမှုလေးခုကိုတော့လာမယ့်အောက်တိုဘာလ1ရက်နေ့ကစပြီးနေပြည်တော်ထူးတရားရုံးမှာတောက်ကြနေတိုင်းတပတ်ခြားတစ်ခါစစ်ဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်အမှုရဲအဖြစ်ပါဝင်တဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးမစ္စတာရှောင်းတာနာကိုဥတီဆွဲဆိုတဲ့အမှုဖြစ်တဲ့ဒီနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ31ကငယ်အမှုကိုလည်းပြီးခဲ့တဲ့ဘက်ကစပြီးတော့နေပြည်တော်မှာပြောင်းရွှေ့စစ်ဆေးနေတာရှိပါတယ်ဒီအမှုကိုလည်းအပတ်စဉ်ကြာတာပြင်းနေတဲ့နေ့တိုင်းမှာစစ်မှာပါ